Please.
မင်္ဂလာပါရှင် VOA American Time ရဲ့2020ပြည့်နှစ်မလ9ရက်ကြာသပတေးနေ့ညနေစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line meter 18.1925 တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်ကျွန်မခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပြည့်သတင်းတွေကိုမဆင်မြတ်မွန်နဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါဒီမိုကရက်တစ်ပါတီကိုစားပြုသမရလောင်းအတွက်ပါတီတွင်အကြိုရွေးချယ်ပွဲတွေမှာအခုဆိုအဓိကရှင်ပိုင်သူ2ဦးပဲကြာမှာတော့တယ်ကိုရိုနာဗိုင်းရပ်စ်အရေးကြောင့်ပြည်ထောင်သမရရဲ့ဂျပန်နိုင်ငံခီးစဉ်ကိုဖြည့်ဆည်းလိုက်ပါတယ်အမေရိကန်မှာတော့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအတွက်အရေးပေါ်အသုံးစရာဒေါ်လာ1.3 ဘီလီယံကိုထက်လွတ်တော်ကအတည်ပြုဖို့ရှိနေပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ဒီတဲ့သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလာရီတွေမှာတော့ ICJ တရားရုံးမှာမြန်မာဘက်ကလိုက်ပေးခဲ့တဲ့ရှေ့နေဒေါက်တာဝီလျံရှာဘတ်စ်တက်ရောက်ခဲ့တဲ့ဒီကနေ့ရန်ကုန်တက္ကသိုလ်ပွဲနှင်းသဘင်ခန္ဓမမှာကျင်းပခဲ့တဲ့ဥပဒေဆိုင်ရာဆွေးနွေးပွဲမှာပါရီဆွေးနွေးခဲ့ပါတယ
်ဂျီနိုဆိုက်ကွန်ဗင်းရှင်းနေရဲ့အဓိပ္ပာယ်ဖွင့်ဆိုချက်တွေနဲ့အစဉ်စဉ်တိုးတက်ပြောင်းလဲလာတဲ့အကြောင်းတွေလည်းသူပြောပြသွားပါတယ်ဟိုကျမတို့စီမှာဒီဂျီနိုဆိုက်ပေါ့နော်
ရန်ကုန်ရှေ့ပိုင်းတက္ကသိုလ်ဥပဒေပညာဌာနပါမောက်ခရဲ့ပြောကြားချက်နဲ့အတူနားဆင်ရမှာဖြစ်သလိုရခိုင်နဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေဘက်မှာတော့စီရေးပြိပက္ခတွေကြောင့်ဒီចောင်းသားចောင်းသူတွေရဲ့အခက်အခဲတွေလျှက်စစ်ပြီးရှော့ချထားတဲ့အတွက်စာမေးပွဲရာသီမှာစာချက်ဖို့အတွက်အခက်အခဲဖြစ်နေတဲ့အကြောင်းတွေကိုလည်းနားဆင်ကြရမှာဖြစ်သလိုကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးခွဲစိတ်ခံသုံးနှကောင်းစည်းတွေကတကယ်ပဲထိထိရောက်ရောက်ကာကွယ်ပေးနိုင်သလားဆိုတာတွေသိကြရပါမယ်ရှင်အခုရင်ဆုံးတော့ကြာသာပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ပြောပြပါမယ်ရှင
် 2020ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုရှင်ပြိုင်မဲ့သမ္မတလောင်းကြီးချဲပွဲမှာဆိုရင်အဓိကပြိုင်ပွဲ2ရက်ပဲကြာမှာတော့တယ်။အင်္ဂါနေ့ကကျင်းပတဲ့ Super Tuesday အကြိုရွေးချဲပွဲဒီမှာအများစုအနိုင်ရခဲ့တဲ့ဒုသမ္မတဟောင်း Joe Biden နဲ့ Super Tuesday မတိုင်ခင်ကအတားရနေခဲ့တဲ့ Vermont ပြည်နယ်ထက်တော်မတ် Bernie Sanders တို့နှစ်ဦးပဲအဓိကရှင်ပြိုင်ကြရတော့မှာပါ။မဲဆွေစည်းရုံးရေးအတွက်ကိုပိုင်ငွေဒေါ်လာတန်း600သုံးဆွဲခဲ့တဲ့နယူးယောက်မြို့တော်ဝန်ဟောင်း Billionaire တထေးကြီး Michael Bloomberg ဟာ Super Tuesday ရွေးချဲပွဲဒီမှာအခြေမလဖြစ်ခဲ့ပြီးတဲ့နောက်ရွေးချယ်ပွဲကနေနှုတ်ထွက်သွားပြီးမစ္စတာဘိုင်ဒန်ကိုထောက်ခံကြောင်းကြေညာခဲ့ပါတယ်။ပြည်နယ်ဆယ်လေးခုမှာလုပ်ခဲ့တဲ့အကြိုရွေးချယ်ပွဲတွေမှာတပွဲမှအနိုင်မရသေးတဲ့မက်ဆာချူးဆက်ပြည်နယ်ထက်လွတ်တော်အမတ်အဲလစ်ဘက်ဝါရန်ဟာလည်းသူ့မဲဆန္ဒနယ်မှာပါအရင်နေခဲ့ပြီးတဲ့နောက်ရွေးကောက်ပွဲဝင်ရှင်ပြိုင်နေမှုအပေါ်ဆန်းစစ်တုံ့တက်နေတဲ့ဆိုတဲ့သတင်းတွေဗိုလ်ဒူးနေကထွက်ထားပါတယ်။ Super Tuesday အကြိုရွေးချယ်ပွဲဆယ်လေးခုမှာမစ္စတာဘိုင်ဒန်ကပြည်နယ်ဆယ်ခုမှာနိုင်ရပြီးမစ္စတာဆန်ဒါစ်ကပြည်နယ်လေးခုမှာနိုင်ရပါတယ်။ဒီပြည်နယ်တွေထဲမှာအကြီးဆုံးဖြစ်တဲ့ကယ်လီဖိုးနီးယားမှာမစ္စတာဆန်ဒါစ်အနိုင်ရပြီးမစ္စတာဘိုင်ဒန်ကတော့တက်ဆက်ပြည်နယ်မှာအနိုင်ရပါတယ
်။အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာကျင်းပမဲ့သမ္မတရွေးကောက်ပွဲကြရေးဒီမိုကရက်တစ်ပါတီအတွက်သမ္မတလောင်းဂျိုးဘိုင်ဒန်ဖြစ်လာခဲ့မယ်ဆိုရင်သူနဲ့အတူဒုသမ္မတလောင်းအရွေးခံမလားဆိုတဲ့အမေကိုနိုင်ငံသားရေးဝန်ကြီးဟောင်းဟီလရီကလင်တန်ဖယ်ချခဲ့ပါတယ်။ပါတီကနေသမ္မတလောင်းအဖြစ်ရွေးချယ်သူဘယ်သူကိုမဆိုသူထောက်ခံမယ်လို့2016ရွေးကောက်ပွဲမှာသမ္မတလောင်းအဖြစ်ဝင်အရွေးခံခဲ့တဲ့ဟီလရီကလင်တန်က AP သတင်းဌာနကိုပြောကြားခဲ့တာပါ။
We have rules, and I'm really anxious for the rules to be followed because we have to have a candidate.
သမ္မတလောင်းရွေးချယ်တဲ့လှုပ်ထုံးလုံနည်းတွေရှိပါတယ်။ဒီလှုပ်ထုံးလုံနည်းတွေအတိုင်းတိတ်ကိုလိုက်နာဆောင်ရွက်စေချင်ပါတယ်။ပါတီညီလာခံမှာသမ္မတလောင်းရွေးချယ်ခွင့်ရှိသူတွေအများဆုံးထောက်ခံမှုရတဲ့ကိုယ်စားလှယ်လောင်းကသမ္မတလောင်းဖြစ်လာမှာပါ။ဒီလိုညီညွတ်တဲ့ဒီမိုကရက်တစ်ပါတီလမ်းစဉ်ကိုကျမလိုက်သွားမှာပါလို့ပြောသွားခဲ့တာပါ။ဂျိုးဘိုင်ဒန်နဲ့အတူဒုသမ္မတလောင်းအရွေးခံမလားလို့သတင်းတောက်ကမေးတာကိုတော့သူကအရွေးမခံဘူးလို့ညင်းသွားပြီးတော့ပါတီကရွေးချယ်တဲ့သမ္မတလောင်းကိုထောက်ခံသွားမယ်လို့ပဲတုံ့ပြန်သွားပါတယ်။2008ခုနှစ်တုန်းကပထမတစ်ချိန်သမ္မတရွေးကောက်ပွဲဝင်ဖို့ကြိုးစားခဲ့တဲ့သမ္မတဟောင်းကတော့ Hillary Clinton ဟာအဲ့ဒီတုန်းကဘရက်အိုဘားမားကိုသမ္မတလောင်းရွေးချယ်ပွဲတွေမှာရှုံးနိမ့်ခဲ့ပြီးတဲ့နောက်ဘရက်အိုဘားမားသမ္မတဖြစ်လာချိန်မှာနိုင်ငံသားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။2016ရွေးကောက်ပွဲမှာတော့ Democratic Party သမ္မတလောင်းအဖြစ်ရွေးကောက်ပွဲဝင်ခဲ့ပေမဲ့ Donald Trump ကိုရှုံးနိမ့်ခဲ့တာဖြစ်ပါတယ်။
ဒီဥသမရရှိချင်းပြင်ဟာနောက်လာမှာတော့ဘူးစီစဉ်ထားတဲ့ဂျပန်နိုင်ငံခီးစဉ်ကိုရွှေ့ဆိုင်းလိုက်ပါတယ်။ဒီဥနဲ့ဂျပန်နဲ့နိုင်ငံစလုံးဟာကိုရိုနာဗိုင်းရပ်စ်အန်ဒရနဲ့ရင်ဆိုင်နေကြရတာဖြစ်ပြီးနိုင်ငံပေါင်း85နိုင်ငံထဲမှာလူပေါင်း6000ကျော်ဗိုင်းရပ်စ်ကိုကူးစက်ခံရပြီးပါပြီ။ဗိုင်းရပ်စ်ပိုးစပြီးကူးစက်ပြန့်နှံ့တဲ့တရုတ်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းနောက်ထပ်ကူးစက်သူအစီအတွက်ရော့လာနေပေမဲ့သေဆုံးသူက3000ထဲမှာရှိနေပါပြီ။တကမ္ဘာလုံးအနေနဲ့ဆိုရင်တော့သေဆုံးသူပေါင်း3300နီးပါးရှိနေပါပြီ။ဂျပန်နိုင်ငံမှာဗိုင်းရပ်စ်ကိုကူးစက်ထားသူ1000ကျော်ရှိနေပြီးအဲ့ဒီအထက်ကအများပြားဟာယိုကိုဟာမားစစ်တမ်းမှာဆက်ကပ်ထားတဲ့ Diamond Princess အပျော်စီးသမောကြီးပေါ်ကခီးတယ်ပြီဖြစ်ပါတယ်။လားတော်ကြဆက်ဆံရေးတက်တောက်နေတဲ့တောင်မြောက်ကိုရီးယားနိုင်ငံခေါင်းဆောင်တွေကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအရေးနဲ့ပတ်သက်လို့ရန်ပြီးဆက်သွယ်ပြောဆိုနေကြပါတယ်။ ောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်ကတောင်ကိုရီးယားသမ္မတမွန်ဂျေအင်းစီကိုဗိုလ်ဒူးနေမှာပို့ကိုရေးစာတစောင်ပေးပို့ပြီးဗိုင်းရပ်စ်အရေးအတွက်စုမုံကောင်တောင်းတဲ့အကြောင်းနဲ့တည်ဆုံးသူတွေအတွက်ဝန်ရရပါကြောင်းပြောတယ်လို့သမ္မတမွန်ရဲ့ပြောခွင့်ရယွန်းဒိုဟန်ကပြောတာပါ။တောင်ကိုရီးယားဟာတရုတ်ပြည်ရင်ဗိုင်းရပ်စ်ပိုးကူးဆက်ပြန့်နှံ့မှုအများဆုံးဖြစ်နေတဲ့နိုင်ငံဖြစ်ပြီးဂျာတာပရီနေ့လယ်ပိုင်းအထိဆိုရင်တည်ဆုံးသူ35ဦးထက်မနည်းကူးဆက်ထားသူ9866ဦးရှိနေပါပြီ။လူပေါင်း3000ကျော်ဗိုင်းရပ်စ်ကိုကူးစက်ထားတဲ့အီတလီနိုင်ငံမှာတော့မတ်လ15ရက်နေ့ထိကျောင်းတွေအားလုံးကိုပိတ်ထားပြီးနောက်လကျင်းပမယ့်အားကစားပွဲတွေအားလုံးမှာပွဲကြည့်သူတွေမလာဖို့ပိတ်ပင်ထားပါတယ်
။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုတိုက်ဖျက်ရေးအရေးပေါ်အသုံးစရိတ်ဒေါ်လာ 8.3 ဘီလီယံကိုအထက်လွှတ်တော်မှဒီကနေ့အတည်ပြုမယ်လို့မျှော်လင့်ရပါတယ်။အောက်လွှတ်တော်မှဗုဒ္ဓနေ့ကအတည်ပြုခဲ့တဲ့အရေးပေါ်အသုံးစရိတ်ဥပဒေကြမ်းကိုအထက်လွှတ်တော်မှအတည်ပြုပြီးရင်သမ္မတဒေါ်နယ်ထရန့်လက်မှတ်ထိုးပြထမ်းမယ်လို့ခန့်မှန်းရပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုကြောင့်သေဆုံးသူအမေရိကန်မှာ17ယောက်ရှိနေချိန်မှာအခုလိုအရေးပေါ်အသုံးစရိတ်ကိုလွှတ်တော်မှအတည်ပြုနိုင်ဖို့ဆောင်ရွက်နေတာပါ။ကယ်လီဖိုးနီးယားပြည်နယ်ဆက်ခရမန်တိုမြို့နားကတက်ကြီးရွယ်ကိုအမျိုးသားတယောက်သေဆုံးသွားပြီးတဲ့နောက်ဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့နိုင်ခြေရှိတာကြောင့်ပြည်내အုပ်ချုပ်ရေးမှူးကေဗင်နျူဆမ်ကပြည်내ထဲမှာအရေးပေါ်အခြေအနေထုတ်ပြန်ခဲ့ပါတယ်။ဝါရှင်တန်ပြည်내နဲ့ဖလော်ရီဒါပြည်내တို့မှာလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်အရေးပေါ်အခြေအနေထုတ်ပြန်ထားပါတယ်။ပိုးကူးစက်မှုကြောင့်အမေရိကန်မှာသေဆုံးသူ17ယောက်ထဲမှ10ယောက်ဟာဝါရှင်တန်ပြည်내ကဖြစ်ကြပါတယ်။ဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့မသိရသေးတာတွေအများကြီးရှိနေသေးတဲ့အတွက်စိတ်တော့ကရောက်နေကြတာနားလေသလိုကျန်းမာရေးစောင့်ရှောက်မှုအတက်နိုင်ဆုံးပေးနိုင်ဖို့ကြိုးစားနေတယ်လို့ကင်းမြို့နယ်ကပြည်သူ့ကျန်းမာရေးအရာရှိ Jeff Duncan ကပြောပါတယ
် But we are doing our very best to ensure that we provide the highest level of guidance to protect
ကျွန်တော်လူမှုအသိုင်းအဝိုင်းတွေကပြည်သူတွေရောပြည်သူတွေကိုစောင့်ရှောက်မှုပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေအတွက်ပါအကောင်းဆုံးကျန်းမာရေးစောင့်ရှောက်မှုပေးနိုင်ဖို့နဲ့အနီးအကင်းရှင်းစရေးအတွက်အတက်နိုင်ဆုံးစူးစမ်းလှုပ်ဆောင်နေပါတယ်လို့ဝါရှင်တန်ပြည်နယ်ရဲကကျန်းမာရေးတာဝန်ရှိသူ Jeff Duncan ပြောသွားတာပါ။တည်ဆုံးသူအများစုဟာစောင့်ရှောက်ရေးဂီဟာတွေကတက်ကြီးရွယ်အိုတွေဖြစ်ကြပါတယ်။အသက်အရွယ်ကြီးတဲ့လူကြီးပိုင်းတွေမှာ COVID-19 ရောဂါပိုပြင်းထန်နိုင်တယ်လို့ကျန်းမာရေးပညာရှင်တွေကပြောကြပါတယ်။
VOA American သံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068 ညလိုင်းဒိုမီတာ19 kHz 1556ညလိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီဝီကနေစာသားပရိညနေဘက်သတင်းတွေကိုတိုက်ဆက်လက်ပြောပြနေပါတယ်။အမေရိကန်ပြည်ထောင်စုမစ်ဆိုရီပြည်နယ်ကလူတယောက်ကိုဖက်ဒရယ်တရားရုံးတစ်ခုကထောင်ဒဏ်20နီးပါးပြစ်ဒဏ်ချမှတ်လိုက်ပါတယ်။IS အကြမ်းဖက်ဝါဒီအဖွဲ့အစည်းနဲ့ပေါင်းပြီးတိုက်ခိုက်မှုတစ်ခုလုပ်ဖို့ပြင်ဆင်တာလို့အဲဒီလူကထင်ခဲ့တဲ့လူရက်တွေမှာပါဝင်ပတ်သက်မှုတွေအခုလိုပြစ်ဒဏ်ချမှတ်လိုက်တာပါ။အကြမ်းဖက်ဝါဒီအဖွဲ့တစ်ဖွဲ့ကိုရုပ်ဝတ္ထုပစ္စည်းတွေကူညီပံ့ပိုးဖို့ကြိုးစားမှုဆိုင်ရာဆွဲချက်တွေအတွက်အပြစ်ရှိတဲ့ကြောင်း Robert Lorenzo Hester ကပြီးခဲ့တဲ့နှစ်စက်တင်ဘာလမှာဝန်ခံခဲ့ပါတယ်။ Hester ဟာဗုံးတွေတနက်တွေတုံးပြီးတိုက်ခိုက်မှုတစ်ခုလုပ်ဖို့ IS အဖွဲ့ဝင်အဖြစ်ဟန်ဆောင်ထားတဲ့ FBI လျှို့ဝှက်ဝန်ထမ်းတဦးနဲ့ဆွေးနွေးခဲ့တယ်လို့တရားရေးဌာနကပြောပါတယ်။ဘုံလို့ဖို့လိုအပ်တဲ့ပစ္စည်းတွေကိုသူ့ကိုဝယ်ခိုင်းတဲ့အတိုင်းဟက်စတာကသွားဝယ်ခဲ့တယ်လို့တရားရုံးဌာနရှိနေတွေကပြောပါတယ်။သူဆိုရှယ်မီဒီယာပေါ်မှာတင်တာတွေအကြောင်းလျှို့ဝှက်သတင်းရှင်းပြအတော်များများကသတင်းပေးခဲ့ပြီးတဲ့နောက်အနာဘယ်တွေကဟက်စတာကိုစပြီးစုံစမ်းထောက်လှမ်းခဲ့တာပါ။ဆိုရှယ်မီဒီယာပေါ်မှာသူတင်တာတွေရေးတာတွေဟာအမေရိကန်ပြည်ထောင်စုအပေါ်မကောင်းတဲ့စိတ်ထားရှိတာကိုပြနေပြီးလက်နက်တွေနဲ့ IS အဖွဲ့ရဲ့အလံကိုတင်ထားတာလည်းပါတယ်လို့တရားရုံးဌာနကပြောပါတယ်။
အာဖဂန်နစ္စတန်စစ်ပွဲမှာဘယ်ဘက်ကမဆိုဆေးရသွေးမှုကျူးလွန်ခဲ့မှုတွေကိုတရားလိုရှေ့နေတွေကဆက်လက်စုံစမ်းနိုင်တယ်လို့နိုင်ငံတကာရာဇဝတ်တရားရုံး ICC တရားသူကြီးတွေကဒီကနေ့ဆုံးဖြတ်လိုက်ပါတယ်။2000ခုနှစ်မှာစတင်ခဲ့တဲ့စစ်ပွဲမှာအမေရိကန်တပ်ဖွဲ့တွေအာဖဂန်တပ်ဖွဲ့တွေတာလီဘန်တိုက်ခိုက်ရေးသမားတွေရဲ့ကျူးလွန်ခဲ့မှုတွေကိုတရားလိုရှေ့နေဖာတူဘန်ဆောက်တာကထဲထဲဝဲဝဲစုံစမ်းနိုင်ဖို့ကြိုးစားနေတာဖြစ်ပါတယ်။ဒီလိုစုံစမ်းနိုင်ဖို့ကိစ္စကိုအောက်ရုံးတစ်ခုကပြီးခဲ့တဲ့နှစ်တုန်းကပိတ်ပင်ခဲ့ပါတယ်။တရားစွဲမှုအောင်မြင်ဖို့အတွက်အမှုနိုင်ခြေရှိတဲ့ကိစ္စတွေအပေါ်မှာပဲအာရုံစိုက်တင်နေဆိုပြီးတော့ပိတ်ပင်ခဲ့တာပါ။အာဖဂန်နစ္စတန်ကဆေးရသွေးကျူးလွန်မှုတွေနဲ့ပတ်သက်လို့စုံစမ်းမှုတွေအပေါ်အမေရိကန်ကလည်းအတော်လေးကန့်ကွက်ပါတယ်။ ICC တရားရုံးကိုလည်းအမေရိကန်ကအတိအမှန်မပြုပါဘူး။အာဖဂန်နစ္စတန်အစိုးရကလည်းကျူးလွန်မှုဆွဆွဲချက်တွေကိုသူတို့ဘာသာစုံစမ်းမယ်လို့ပြောပြီး ICC ကစစ်ဆေးနေတဲ့ကိစ္စကိုကန့်ကွက်နေပါတယ်။အမေရိကန်တပ်တွေကျူးလွန်ခဲ့တဲ့မှုတွေအတွက်ခံခဲ့ရသူတွေဘက်ကလိုလားသလိုတာဝန်ရှိသူတွေတာဝန်ခံနိုင်ရေးစုံစမ်းမှုတွေလုပ်ဖို့အတွက် ICC တရားရုံးကဒီကနေ့ဆုံးဖြတ်တဲ့အပေါ်မှာလူ့အခွင့်အရေးအဖွဲ့တွေကဝမ်းသာကြိုဆိုနေကြပါတယ်
။ဖိလစ်ပိုင်နိုင်ငံရဲ့ရဲချုပ်ဗိုလ်ချုပ်ကြီးနှစ်ဦးနဲ့နောက်ထပ်လူ9ဦးလိုက်ပါလာတဲ့ရဟယင်တစီဒီကနေ့ပြက်ကျပြီးရဟယင်မော်လိုက်ပါလာသူအားလုံးထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းဖိလစ်ပိုင်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ရဟယင်မော်ဝန်ထမ်းတွေအပါအဝင်ရဲချုပ် ဗိုလ်ချုပ်ကြီးအာချီဖရန်စစ္စကိုဂမ်ဘိုဝါနဲ့ကျန်တဲ့လူအလုံးတိုင်းရအနေချင်းမရခဲ့ကြပြီသူတို့အလုံးကိုရရင်ပြတ်ကြတဲ့နေရာအနီးကစေယုံတစ်ခုမှာစေဝါကုသပေးနေပါတယ်မနီလာမြို့တော်တောင်ဘက်လာဂူနာပြည်နယ်ကဆန်ပီဒရိုမြို့မှာရရင်ပြတ်ကြခဲ့တာဖြစ်ပြီးအဲ့ဒီဒေသကရဲအရာရှိတွေနဲ့တွဲဆုံပြီးတော့အပြန်မှာအခုလိုဖြစ်ခဲ့တာပါရဟညာရထနာဝန်ထဲကနေတက်သွားခဲ့ပြီးတဲ့နောက်လျှက်စစ်တပ်တို့ကနေတိုက်မိပြီးအနီးနားကလူနေရင်တချို့နဲ့ပါတိုက်မိခဲ့တယ်လို့ဒေသဆိုင်ရာပြောခွင့်ရသူ့အမှုကြီးချီတာတော်ဂေါရန်က DCMM သတင်းဌာန Radio သတင်းဌာနကိုပြောပါတယ်ရဟညာတိုက်မိခဲ့တဲ့မြေပြင်ပေါ်မှာထိခိုက်ဒဏ်ရာရတာရှိမရှိတော့မသိရသေးပါဘူး
ဩစတြေးလျနိုင်ငံမှာတော်မီလောင်ကျွမ်းမှုတွေဟာရာသီဥတုဖောက်ပြန်ပြောင်းလဲမှုကြောင့်မီးလောင်နိုင်ခြေ30ရွာခိုင်နှုန်းလောက်ပိုများခဲ့ပုံရတယ်လို့လေးလာမှုတစ်ခုကတွေးရှိပါတယ်ကမ္ဘာရာသီဥတုရှစ်စင်တွေကိုလေးလာတဲ့တရားမှုတွေအကြောင်းဒီ World Weather Attribution အဖွဲ့ကတဘာဝဘေးဒုက္ခဆိုကြုံတွေ့နေရတဲ့အခြေအနေတွေနဲ့ရာသီဥတုပြောင်းလဲဖောက်ပြန်မှုကြားဆက်ဆက်မှုတွေကိုလေ့လာခဲ့ကြတာပါ။ဩစတြေးလျ၊အမေရိကနဲ့ဥရောပသိပ္ပံပညာရှင်တွေကနောက်ဆုံးပေါ်အဆင့်မြင့်ကွန်ပျူတာနည်းပညာတွေသုံးပြီးတော့နှိုင်းယှဉ်လေ့လာခဲ့ကြတာမှာကမ္ဘာကြီးရဲ့အပူချိန်ဟာ1900ပြည့်နှစ်ပိုင်းတွေတုန်းကထက်ကို1ဒီဂရီကနေ2ဒီဂရီဆဲလ်ဆီယပ်စ်အထိမြင့်တက်ခဲ့တာကိုတွေ့ခဲ့ကြပါတယ်။ဒါကြောင့်ပူပြင်း6တွေ့တဲ့မိုးလေဝသဖြစ်နိုင်ခြေ4ချိန်ထက်မနည်းပိုများပြီးတော့တော်မီလောင်ကျွမ်းနိုင်ခြေက30ရာခိုင်နှုန်းပိုများလာတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။ဩစတြေးလျနိုင်ငံရဲ့2019-2020တော်မီရာသီကာလအတွင်းမှာစံချိန်တင်ပူပြင်းခဲ့တဲ့အပူချိန်နဲ့လနဲ့ချီမိုးခေါင်ရေချမှုတွေကြောင့်ကမ္ဘာတဝန်းတော်မီလောင်ကျွမ်းမှုကြီးတွေနိုင်ငံတော်ဝမ်းမှာတော်မီလောင်ကျွမ်းမှုကြီးတွေဖြစ်ခဲ့တာပါမြေအေက46တန်းကျော်ပျက်စီးတဲ့တော်မီလောင်ကျွမ်းမှုတွေကြောင့်လူပေါင်း30ကျော်တေဆုံးပြီးတော့တော်ရိုင်းဒရိဆန်တန်းထောင်ချီတေကျေခဲ့ကြပါတယ
်ကြာသပတေးနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြန်ပေါ်တို့ပြောပြပေးခဲ့ကြတာပါရှင်အခုညနေပိုင်းဆက်ပြီးတော့နားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးဒီကနေ့ရန်ကုန်တက္ကသိုလ်ဘွဲ့နှင်းသဖြင့်ခမ်းမမကျင်းပခဲ့ကြတဲ့ဥပဒေရေးရာဆွေးနွေးဟောပြောပွဲအကြောင်းနဲ့စတင်ပါတယ်နိုင်ငံတကာတရားရုံး ICJ မှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုလို့ဆွဆွဲခံထားရတဲ့မြန်မာနိုင်ငံအတွက်ရှေ့နေလိုက်ပေးခဲ့တဲ့ဒေါက်တာဝီလျက်ရှာဘတ်ဆာမလ5ရက်ဒီကနေ့မှာရန်ကုန်တက္ကသိုလ်ဘွဲ့နှင်းသဖြင့်ခမ်းမဥပဒေပညာရပ်ဆိုင်ရာဟောပြောပွဲမှာတက္ကသိုလ်ပေါင်းစုံကဥပဒေကြောင်းသားတွေဥပဒေပါမောက်ခတွေကတိကတွေနဲ့အပြန်အလှန်ဆွေးနွေးခဲ့ပါတယ်ဒီဆွေးနွေးပွဲမှာဒေါက်တာဝီလျက်ရှာဘတ်ဆာက ICJ အမှုကိုအဓိကထားဟောပြောခဲ့ပြီးဥပဒေနဲ့နိုင်ငံတကာဆက်ဆံရေးဘာသာရပ်နယ်ပယ်တွေကလူပေါင်းအယောက်ထောင်လောက်တက်ရောက်ခဲ့ကြပါတယ်ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကပြောပြမှာပါရှင
်ဒီကနေ့မတ်လ5ရက်ရန်ကုန်တက္ကသိုလ်ထဲကဥပဒေပညာဆိုင်ရာဟောပြောပွဲကိုတက်ရောက်လာခဲ့တဲ့ဒေါက်တာဝီလျံရှာဗတ်ဟာ ICJ ကိစ္စကိုအကျေတုံ့ရှင်းပြခဲ့တယ်လို့ဥပဒေကြောင်းသားတွေနဲ့လည်းဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုလူခွင့်ရချိုးဖောက်မှုနဲ့နိုင်ငံတကာတရားရုံး ICJ မှာတရားစွဲခဲ့တဲ့ကိစ္စကိုစိတ်ဝင်စားစားမေးခဲ့ကြကြောင်းဒီဟောပြောပွဲကိုတက်ရောက်လာခဲ့တဲ့ရန်ကုန်အရှိပိုင်းတက္ကသိုလ်ဥပဒေပညာဌာနပေါမုခဒေါက်တာဖြူဖြူတင်က VOA ကိုပြောပါတယ်
ပညာရှင်ဝီလျံရှက်သွားကတော့ဗောနော ICJ မှာဂမ်ဘီယာနေပေါ့မြန်မာနိုင်ငံပေါ်မှာတရားစွဲဆိုထားတဲ့အကြောင်းနဲ့ပတ်သက်ပြီးတော့သူကဟိုအချင်းချုပ် summary သဘောမျိုးသူပြောသွားပါတယ်နောက်ပြီးတော့လည်းဒီ genocide convention နေရဲ့အဓိပ္ပာယ်ဖွင့်ဆိုချက်တွေနဲ့အစဉ်စဉ်တိုးတက်ပြောင်းလဲလာတဲ့အကြောင်းတွေလည်းသူပြောပြသွားပါတယ်ဟိုကျမတို့စီမှာဒီ genocide ပေါ့နော်နဲ့ပတ်သက်ပြီးတော့မှအထင်မြင်လွဲမှားမှုလေးတွေနောက်ပါကျမတို့မှာကြုံတွေ့နေရတဲ့ပြဿနာလေးတွေပေါ့အဲ့ဒါလေးတွေကိုသူအကျေတဝင်းရှင်းလင်းသွားပါတယ်
မြန်မာနိုင်ငံကိုတရားစွဲဆိုစဉ်ကဂမ်ဘီယာနိုင်ငံရဲ့ဆွဆွဲချက်ဒီမှာအဓိကကိုးကားခဲ့တဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့2019ခုနှစ်အစည်းအဝေးကလာပါအားနည်းချက်တွေကိုထောက်ပြပြီးအခုနှစ်ပိုင်းအတွင်းမြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာရည်မှန်းချက်တွေပုံများလာရဲဆိုတဲ့ပြောဆိုချက်တွေကိုပါမောက္ခဝီလျံရှာဗတ်ကပယ်ချလျှောက်လဲခဲ့တာပါဒီအမှုမှာနိုင်ငံတကာတရားရုံး ICJ က jurisdiction လို့ခေါ်တဲ့စီရင်ပိုင်ခွင့်ရှိမရှိဆိုတာကိုဥပဒေကြောင်းသားတွေကမေးခဲ့တယ်လို့ဒီတရားစွဲဆိုမှုဟာနိုင်ငံရေးအရမြန်မာနဲ့နိုင်ငံတကာအပေါ်ဘလို့အကျိုးတက်ရောက်မှုရှိနိုင်လဲဆိုတာနိုင်ငံတကာဆက်ဆံရေးဘာသာရေးကြောင်းသားတွေကမေးခဲ့ကြရလို့လည်းပြောပါတယ်။လူမျိုးတုံးတပ်ဖြတ်မှု genocide တွေရဲ့ကွဲပြားပုံကိုလည်းဒေါက်တာဝီလျံရှာဗတ်စ်ကဆွေးနွေးခဲ့ကြောင်းဒဂုံတက္ကသိုလ်ဥပဒေပညာတတိယနှစ်ကျောင်းသားကိုကျော်မိုးအောင်ကပြောပါတယ်။
ဥပဒေကြောင်းသားရဲ့ဖရဲကြောင့်ဒီဥပဒေနဲ့ပတ်သက်ပြီးသူတို့သိကျင်တာတွေကိုကျွန်တော်တို့လည်းမေးသွားပါတယ်ပေါ့ Court Procedure ကိုမေးသွားတာရှိရဲ့ပြီးတော့သူတို့သိကျင်တဲ့ဒီ ICC Statute ပေါ့ဗျာအဲ့ဒီကနေပြီးတော့သူတို့သိကျင်တဲ့ Genocide to Crimes Against Humanity ရဲ့ဒီပေါ့ကွာခြားချက်တွေပေါ့ဒါမှမဟုတ်ရင်လည်းအဲ့ရနဲ့ပတ်သက်တဲ့ဆက်ဆံမှုတွေကိုမေးသွားတာပါဟုတ
်ဆွေးနွေးပွဲကိုနှစ်ပိုင်းခွဲကျင်းပခဲ့ရပါ မနက်ပိုင်းမှာဒေါက်တာဝီလျံရှာဘတ်စ်ဟာကျောင်းသူကျောင်းသားတွေနဲ့ဆွေးနွေးခဲ့ပြီးနေ့လယ်ပိုင်းမှာတော့ဥပဒေချုပ်ရုံး၊ရှေ့နေချုပ်ရုံး၊နိုင်ငံခြားရေးဝန်ကြီးဌာနနဲ့တက္ကသိုလ်အသီးသီးကပညာရှင်တွေနဲ့ဆက်ပြီးဆွေးနွေးခဲ့တာဖြစ်ပါတယ်။
ရန်ကုန်တက္ကသိုလ်ဘွဲ့နှင့်သတင်းခမ်းမကဥပဒေရေးရာဆွေးနွေးဟောပြောခဲ့ကြောင်းကိုစော့တက်ပြောပြခဲ့တာပါရှင်။အခုစီရေးပရိပခ္ခတွေဖြစ်ရာရခိုင်နဲ့ချင်းပြည်နယ်တွေထဲကမြို့တချို့မှာစာမေးပွဲဖြေရမယ့်ကျောင်းသားတွေရဲ့အခက်အခဲတွေဘက်ကိုအလှည့်ပေးခြင်းပါတယ်။ချင်းပြည်နယ်ပလောဝမြို့နယ်နဲ့ရခိုင်ပြည်နယ်မြို့တချို့မှာဓာတ်ဆီပြက်လက်မှုကြောင့်ဆိုပြီးစာမေးပွဲရာသီအတွင်းလျှက်စစ်မီပေးခြင်းလျှော့လိုက်တဲ့အတွက်ကျောင်းစာလေ့လာကျင့်မှတ်ရမှာအခက်တွေ့နေတဲ့အကြောင်းပညာရေးဝန်ထမ်းတွေကပြောပါတယ်ပလောဝမြို့နယ်ကမူလဒန်းကြောင်တစ်ကြောင်လဲလက်နက်ကြီးကြီးထိမှန်ပြီးလောင်သွားတာရှိသလိုရခိုင်ပြည်နယ်မင်းပြားမြို့နယ်ကပန်းမြောင်အထက်တန်းကြောင်မှာလဲမနေ့ကထောင်နဲ့ကြီးတဲ့ကြောင်သူကြောင်သားတွေထက်တဲကထက်ဝက်လောက်ဟာစီရေးပရိပခ္ခတွေကြောင်စာမေးပွဲလာပြီးမဖြေခဲ့ကြလို့ဒီနေ့တော့အစားထိုးပြီးတော့ပြန်လဲဖြေဆိုဖို့စီစဉ်ထားတဲ့အကြောင်းကိုရခိုင်ပြည်နယ်ကစီရေးတင်းမာမှုတွေကြောင်ပညာရေးထိခိုက်ရတဲ့အခြေအနေတွေကို VOA သတင်းတောက်နိုင်ကိုရင်ကစူးစီးတင်ပြထားပါတယ်ရှင်
ချင်းမြင့်နယ်တောင်ပိုင်းပလောဝမြို့နယ်မှာလောင်စာစီပြက်လက်မှုကြောင့်ဖြစ်စမီအချိန်လျှော့ပြီးပေးဝေနေရတာကြောင့်ကျောင်းသားတွေစာကျက်ဖို့အခက်အခဲဖြစ်နေတယ်လို့ပလောဝမြို့ခံပညာရေးဝန်ထမ်းတူဖြစ်သူကူပီတာကပြောပါတယ
်။ရင်ကတော့များနှစ်ကြာရင်ပညာစာကို၄နာရီပေးတာအခုကတော့၃နာရီပဲပေးတယ်။ရင်တော့ကစဉ်းစားစဉ်းစားအောင်လို့ဆိုရင်မနေ့စိုးစိုးလေးနှုတ်ပေးတယ်။ဟိုကမနှုတ်ပေးဘူးတော်လေအတတော်တချို့မိဘတွေကဒီဆိုလာနဲ့ဘက်ထရီဟိုနဲ့အဲ့လိုတုံ့ပြန်ကြတာရှိတယ်တချို့တွေကမတုံ့ပါဘူးပေါ့ဒီကမှာပြောင်းပါတယ်ပါတယ်ဆိုတော့လေကော်လုံးပစ်စေကပြတ်ကုန်ပြီ
ပလောဝမြို့နယ်ဟာမဟာသာအလိုင်းမရောက်ရှိသေးတဲ့အတွက်ခက်စစ်ဌာနကတည်ဆဲစည်းကိုအသုံးပြုပြီးခက်စစ်မီဖြန့်ဖြူးပေးနေရတာပါဒါပေမဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလကစပြီးမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲပြင်းထန်လာမှုကြောင့်စစ်တွေရင်းနဲ့ဂုံတွေရီလမ်းကြောင်းအကုန်ပြတ်တောက်သွားပြီးပလောဝမြို့နယ်မှာစန္နရိတ်ခါနဲ့လောင်စာစီးတွေပြတ်ကုန်တလောက်ဖြစ်နေပါတယ်ပလောဝနဲ့ကြောက်တော်ရေလန်းချောင်းပိတ်ဆို့နေတာကြောင့်လောင်စာစီမတင်သွင်းနိုင်တော့လို့လာမယ့်ရက်တွေမှာမီးပေးနိုင်ဖို့မသေးချဘူးလို့သူကဆိုပါတယ်ပလောဝမြို့နယ်ပညာရေးမှူးဆလိုင်းအောင်မင်းကလည်းလက်စစ်မီးပေးဝေမှုအချိန်ကျော့လာတာကြောင့်ကျောင်းသားတွေစာဖတ်ချိန်မရလို့အခက်အခဲဖြစ်နေတယ်လို့ဆိုပါတယ
်မီးကတော့9နာရီမှ9နာရီပဲလာတယ်နော်တပတ်ချင်းကမရဘူးခင်ဗ
ျလက်ရှိပလောဝနဲ့ကြောက်တော်ဆက်မီးချောင်းဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်တိုက်ပွဲဖြစ်စဉ်ကြောင့်ဒီမနေ့မှာမိချောင်းနီဝက်ကောင်းကြီးပါစာသင်ကျောင်းမိလောင်သွားကြောင်းဒေသခံကျောင်းဆရာတွေကနေသတင်းပေးပို့လာတယ်လို့အဆိုပါပညာရေးဝန်ထမ်းကူပီတာကပဲဆက်ပြောပါတယ
်ဒီပလောဝမြို့နယ်ရဲ့အစံကျောင်းတစ်ကျောင်းအမကောက်ကျောင်းတစ်ကျောင်းထိသွားတယ်လို့ပြောမိချောင်းဖက်ကားပဲအဲဒီတဏနာလေးကောင်းဆိုတဲ့ကျောင်းအမကောက်ကျောင်းမိလောင်သွားတယ်လို့တော့အဲ့တော့ကဓမ္မကြီးတယောက်ကဖုတ်ပြီးမှတည်ပေါ်လဲ
ဒါပြင်ပြီးခဲ့တဲ့ဖွေဝိုင်လကပလောဝမြို့နယ်ရဲ့အသီးကကုံတွေကြီးကလသာမြင့်ရေလန်းကျောင်းပိတ်ဆို့သွားလို့တက္ကသိုလ်ဝန်ထမ်းစာမှုဝဲဖြေဆိုမဲ့ကျောင်းသားတချို့ကြောက်တော်မြို့နယ်အတွင်းမှာပိတ်မိနေတာလည်းရှိနေပါတယ်ရခိုင်ပြည်နယ်အတွင်းမှာလည်းမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေမှုကြောင့်မြို့နယ်တချို့ကကျောင်းသားတွေစာမေးပွဲဖြေဆိုဖို့ခက်ခဲနေတာပါ။မနေ့ကမြောက်ဦးမြို့နယ်မင်းပြားမြို့နယ်စတဲ့အတွင်းနှစ်ဖက်တိုက်ပွဲပြစ်ခတ်တိုက်ခိုက်မှုကြောင့်ပန်းမြောင်ကြီးရွာကစာမေးပွဲဖြေဆိုမဲ့ကျောင်းသားတွေကျောင်းလာဆက်ပြေးခဲ့လို့စာမေးပွဲဖြေဆိုနိုင်ခြင်းမရှိခဲ့ပါဘူး။ဒီကနေ့မှမနေ့ကပြက်ကွက်ခဲ့တဲ့အစားထိုးဖြေဆိုနေရတယ်လို့ပန်းမြောင်ကြီးရွာကျောင်းဆရာဦးကူကူအောင်ကပြောပါတယ်
။ကလေးတွေကကြောက်ကုန်မြောက်ကြပါဘူး။အဲဒီမှာမျိုးကလေးတွေကျောက်သားပါလေ။အဲ့ဒီကတည်းကလည်းရောက်ဘူး။လာခဲ့တဲ့ဆက်ကလေးနေနေပေါ့ပေါ့ရောက်တယ်။တောင်းတော့အကောင်ကျော်လို့ရှိတာပါ။မိလာပဲရောက်တယ်။
လက်ရှိရခိုင်ပြည်နယ်အတွင်းမှာလည်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲပြင်းထန်ဖြစ်ပွားနေပြီးရွာသားထိခိုက်ဒိဆုံးမှုတွေရွာမိလာမှုတွေဆက်တိုက်ဖြစ်ပွားနေပါတယ်။ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်ဟာတိုင်းနယ်ပြည်နယ်နဲ့ကပညာရေးအောင်ချက်အနှိမ့်ဆုံးဖြစ်နေတဲ့အနေအထားမှာအခုလိုစည်ရေးသိမ်းမှလာတာကြောင့်ကျောင်းသားကလေးငယ်တွေအများပြားဆစ်ဆောင်နေရသလိုစာသင်ဖို့နဲ့စာမေးပွဲပြည့်စုံရေးမှာခက်ခဲတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။
နိုင်ကိုရင်ပြောပြသွားတာပါရှင်အခုနိုင်ငံတကာသတင်းလှတပုတ်ကိုအလှည့်ပေးချင်ပါတယ်ကမ္ဘာတစ်ဝှမ်းမှာရှိတဲ့အမျိုးသမီး12ဦးကိုနိုင်ငံတကာအမျိုးသမီးတတ်သိရှင်များအဖြစ်အမေရိကန်ပြည်ထောင်စုကဗုဒ္ဓဟူးနေ့မှာချီးမြှင့်လိုက်ပါတယ်လူခွင့်ရေးဒီမိုကရေစီရေးကြားမှတန်းတူညီမျှရေးနဲ့အမျိုးသမီးလုံပိုင်ခွင့်ရရှိရေးပညာပေးတဲ့နေရာတွေမှာဦးဆောင်ခဲ့တဲ့အတွက်ကြောင့်အခုလိုချီးမြှင့်လိုက်တာဖြစ်ပါတယ်ဆူရသူတွေထဲမှာတရုတ်နိုင်ငံရှင်ချန်းပြည်နယ်ကမွတ်စလင်တွေကိုထိမ့်သိမ်းထားတဲ့စခန်းတွေကိုဖော်ထုတ်ခဲ့တဲ့ကာဇက်စတန်နွယ်ပါဆာရာဂူစာရုပ်ပေးလဲပါဝင်ပါတယ် VOA သတင်းတောက် Nick Chan နိုင်ငံသားရေးဝန်ကြီးဌာနကနေသတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပါမယ်ရှင်
။2020ခုနှစ်အတွက်နိုင်ငံကအမျိုးသမီးတတိစုရှင်12ဦးထဲမှာဂျာမလိန်ကျမ်းဖတ်မှုကိုဥဆောင်ဆန့်ကျင်တဲ့အာမေးနီးယားသတင်းတောက်ဒီမိုကရေစီရေးထောက်ခံသူဘိုလီးဗီးယားသတင်းတောက်မ Muslim Lunesu Yelo Shadu, Syria Luru Chibu Lupuzi Drang out the Jalo Shadu net. Himanga owing Songkwa Tabini are at Mute Media at Quenigo, Kagwe Song Shang did the Power Mare. Diluina Bada Bill American Damagra, Melania Trump got Gulu, Piovare.
These women represent the strength of the female spirit.
Mute Miria said that Palau Chile Trago, T. Mute Miria Popiani Bare, Truha, Koya and Diego, Patana Matabe, yes, on Bido. တတိရှိရှိနဲ့ဥဆောင်ပြီးလောက်ခဲ့ကြပါတယ်ဒါတွေကတကယ်မှတ်တမ်းတွေဖြစ်ပြီးတော့သူတို့ဟာရဲစွမ်းတတိရှင်တွေပါအခုနေ့နိုင်ငံတကာအမျိုးသမီးတတိရှင်စနစ်ရောက်ဟာလူသားရဲ့အခြေခံလူကုန်တိတ်ခါပေါ်မှာယုံကြည်တဲ့စံပြပုဂ္ဂိုလ်တွေဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကလည်းပြောပါတယ်အခုနေ့ဆုရှင်တွေရဲ့ကအူကတော့အာဖဂန်နစ္စတန်နိုင်ငံကရေဒီယိုသံလွင့်
ဘယ်တော့မှမမေ့ပါဘူးအနာဂတ်ရှိရေးအတွက်ကျမတို့တွေအမြဲတမ်းစိုးရိမ်နေရတာပါဒါကြောင့်လေတာလီဘန်တွေရဲ့အမှောင်ခေတ်ကစပြီးရရှိလာခဲ့တဲ့အောင်မြင်မှုတွေကိုအာဖဂန်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကြောင့်ပြက်ပြဲမသွားရအောင်တေချာစေဖို့အတွက်ဆက်ပြီးတော့ထောက်ခံအားပေးကြပါလို့တောင်းဆိုချင်ပါတယ်
ယုံနိုင်ငံရှင်ကျန်းပြည်နယ်ကမော်စလင်ထိန်းသိမ်းစခန်းမှာဖမ်းဆီးထိန်းသိမ်းခံရပြီးတော့ဒါကိုဖော်ထုတ်ခဲ့တဲ့ကာဇက်စတန်နယ်ပါဆာရာဂူစဘေးကတော့အခုလိုပြောပါတယ
်တချို့တို့ဆိုဝူဂူတတဲ့ဟိုင်ဇ်ရှိချင်းရဲ့家庭ဟိုင်ဇ်ရှိချင်း
အဲ့ဒီလူတွေအားလုံးဟာအဖြစ်မရှိတဲ့သူတွေပါကလေးတွေဟာသူတို့ရဲ့မိဘတွေမိသားစုတွေကိုဆုံးရှုံးလိုက်ရပြီးဒါဟာ20တရာစုမှာအဲ့ဒီလူနည်းစုဝင်တွေအထက်ကတော့အလွန်ကိုစိုးရတဲ့အဖြစ်ဆိုးကြီးပါပဲ
အခုဒီကြိမ်စုချင်းမြေမှာအခမ်းအနားဟာ14ကြိမ်မြောက်ကျင်းပပြုလုပ်တာဖြစ်ပြီးတော့အမေရိကန်ပြည်ထောင်စုဟာ2009ခုနှစ်ကစတင်ပြီးနိုင်ငံပေါင်း88နိုင်ငံကအမျိုးသမီး146ဦးကိုနိုင်ငံတကာအမျိုးသမီးတက်တီရှင်ဖြစ်နဲ့ဂုဏ်ပြုချီးမြှင့်ခဲ့ပါတယ်ခင်ဗျာ
ကိုရနိုင်ပြပြသွားတာပါရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားတဲ့နေရာတွေကသတင်းတွေကိုဖော်ပြတဲ့နေရာမှာခွဲစိတ်ခံသုံးနှာခေါင်းစည်းတွေဝတ်ထားကြသူတွေရဲ့ဓာတ်ပုံတွေကိုဖော်ပြနေကြတာမို့ဒါဟာတကယ်တော့ထိရောက်တဲ့ကာကွယ်မှုမျိုးမဟုတ်ဘူးလို့ကျန်းမာရေးကျွမ်းကျင်သူတွေကသတိပေးနေပါတယ်။အဲဒီတော့ကိုနဲ့ဒီတခြားသူတွေကိုဗိုင်းရပ်စ်ကူးစက်မခံရအောင်ထိရောက်တဲ့အကာအကွယ်မျိုးတွေကဘယ်လိုမျိုးလဲဆိုတာBrown Benito ရေးသားပေးပို့ထားတဲ့သတင်းကိုကိုသားညိုဦးကပြောပြမှာပါရှင်။
ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုတွေရှိလာတာနဲ့အတူပဲလူရထိတ်လန့်ပြီးတော့ရောဂါပိုးအကာအကွယ်ယူဖို့နှာခေါင်းဆီးတွေလူရဝေယူကုန်တာကြောင့်မလို့ဈေးကွက်မှာနှာခေါင်းဆီးတွေပြတ်ကုန်ပါလေ။ဒါဟာလူလူကျန်းမာရေးအဖွဲ့အစည်းတွေအတွက်စိုးရိမ်စရာအခြေအနေဖြစ်လာတယ်လို့ George Washington တက္ကသိုလ်ကျန်းမာရေးမူဝါဒနဲ့စီမံခန့်ခွဲမှုဌာနကဒေါက်တာ Leonel Wang ကပြောပါတယ
်။ I do understand why so many people are lining up.
နှာခေါင်းဆီးဝေလို့ရဖို့အတွက်လူတော်များများတန်းစီနေကြတာကိုကျွန်မနားလည်ပါတယ်။ဒါပေမဲ့လည်းကျန်းမာရေးစောင့်ရှောက်တဲ့လူသားတွေအတွက်နှာခေါင်းဆီးတွေပြတ်သွားလို့မဖြစ်ဘူးလေ။ဒါဟာကျွန်မတို့ကျန်းမာရေးစောင့်ရှောက်မှုစနစ်အတွက်တကယ့်ကိုစိုးရိမ်စရာပြဿနာတစ်ခုဖြစ်လာပါလိမ့်မယ်။
တကယ်တော့ဒီနှာခေါင်းဆီးတွေဆိုတာကကျန်းမာရေးလုပ်သားတွေအတွက်ဦးစားပေးလိုအပ်ချက်ဖြစ်တယ်လို့ CDC ရောဂါထိန်းချုပ်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာ Robert Redfield ကပြောပါတယ
် There's no role for these masks in the community. These masks need to be prioritized for
အများပြည်သူတွေကြားထဲမှာတော့ဒီနှာခေါင်းဆီးတွေကတိတ်လို့လှတာမဟုတ်ပါဘူး။ဒီနှာခေါင်းဆီးတွေဆိုတာကကျန်းမာရေးစောင့်ရှောက်မှုလုပ်သားတွေနဲ့ဗိုင်းရပ်စ်ရှိထားသူတွေဗိုင်းရပ်စ်ရှိတယ်လို့တန်တရားနဲ့အသီးကြားခွဲထုတ်စောင့်ကြည့်ခံထားရတဲ့သူတွေသူတို့ရဲ့မိသားစုဝင်တွေအတွက်အဓိကလိုအပ်တာပါ
။ဒါ့အပြင်နှာခေါင်းဆီးစီးတာဟာယောဂကာကွယ်ရေးအတွက်မဖြစ်မနေလိုအပ်တာတော့မဟုတ်ပါဘူး။ဒါဟာယူဆမှားတစ်ခုဖြစ်တယ်လို့ Maryland တက္ကသိုလ်လူလူကျန်းမာရေးဌာနကဒေါက်တာ Donald Milton ကပြောပါတယ
်။ If you're the one wearing the mask, you probably are
နှာခေါင်းဆီးဝတ်ထားတဲ့ဆိုရင်ကိုမာရွန်းတဲ့လုံခြုံစိတ်ချမှုမျိုးရနေတတ်ပါလေ
။တကယ်တော့ virus ပိုးတွေဟာနေ့စဉ်လူဝါလူတွေကိုင်တွေထိတွေ့နေရတဲ့အရာတွေပေါ်မှာရှိနေတာပါ။ဥပမာဆိုရရင်တော့ငွေဆက်ကူ၊ထိုင်ကုံ၊တကားလက်ကင်ဖူး၊လက်တန်းစတဲ့နေရာတွေဖြစ်ပါလေ။အဲ့အတွက်အကောင်းဆုံးနည်းလမ်းကတော့လက်ကိုစင်ကြအောင်စီးကြတာပါပဲလို့ဒေါက်တာ Donald Milton ကပြောပါတယ
် Things that we can do to protect ourselves is wash our hands a lot, try not to touch our face.
လက်ဆွဲနှုတ်ဆက်တာစားတောင်နဲ့တိုက်နှုတ်ဆက်တာမျိုးတွေလုပ်သင့်ပါတယ်။ဒါပေမဲ့လေဝင်လေအတွက်မကောင်းတဲ့နေရာတွေမှာတော့ဖျားနာနေတဲ့သူတွေနဲ့အတူတူထိုင်အတူတူနေတာတွေမလုပ်ရပါဘူး
။အထူးသဖြင့်တော့ကားတွေအလုံးပိတ်ရင်တွေထဲမှာပါတဲ
့။ If you're sitting in a car and it's on research,
ပတ်ဝန်းကျင်မှာလေဝင်လေအတွက်ကောင်းနေကိုလှုပ်ထားပါမယ်။ကားထဲမှာထိုင်နေရဆိုရင်တော့ကားရဲ့လေကလေပတ်ပြီးတော့ကိုယ့်လေကိုကိုပြန်ရှူနေသလိုတခြားသူတွေလည်းအဲ့လိုဖြစ်နေတာပေါ့
ဒါကြောင့်လည်းပဲယောဂပိုးကူးစက်ခံသူတွေအနေနဲ့ကသူတို့နှာရည်တွေစတဲ့ဒီအရေးဆက်တွေလေထဲကိုမပြတ်သွားအောင်လို့နှာခေါင်းစည်းတက်ထားရပါမယ်လို့ဒေါက်တာမော်ဂန်ကပြောပါတယ် ဗိုင်းရပ်စ်ပိုးပြောင်းပွားမှုတားဆီးရေးအတွက်ရိုးရှင်းရှင်းအချက်လက်တွေကိုအမေရိကန်မျိုးသားကျန်းမာရေးဌာနနဲ့ CDC ရောဂါထိန်းချုပ်ရေးကနေပြီးတော့ထုတ်ပြန်ပေးနေပါတယ်။ CDC လက်ထောက်ညွှန်ကြားရေးမှူးဒေါက်တာ N. Shuchet ကတော့နေ့စဉ်ဆောင်ရံရှောင်ရံကိုအခုလိုပြောသွားပါတယ်။
Milton says this means an infected person should be wearing a mask.
နေ့စဉ်လိုလိုလိုရမှာကနှာခြေချောင်းဆိုးတဲ့အခါမှာပါစပ်ကိုပိတ်ပြီးတော့ဆိုးဖို့နှာခြေဖို့ဖျားနေလို့ရှိရင်လည်းအိမ်မှာပဲနေဖို့အမြဲလိုလိုလက်ဆေးနေဖို့ပါ
။ဒါကြောင့်လည်းအခုကိုရိုနာဗိုင်းရပ်စ်ပိုးကာကွယ်ရေးအတွက်အဓိကကတော့လက်ကိုမကြမကြဆေးဖို့အရာဝတ္ထုတွေကိုထိတွေ့တာမျိုးသတိထားဖို့လူချင်းနှုတ်ဆက်ရင်တော့မှလက်ဆွဲနှုတ်ဆက်တာမျိုးစားသရောင်းချင်းတိုက်ပြီးတော့နှုတ်ဆက်ဖို့ချောင်းဆိုးရင်ပါစပ်ပိတ်ဆိုးဖို့အတွက်ကျန်းမာရေးကြိုးပမ်းသူတွေကအကြံပြုပါတယ်။နှာခေါင်းဆီးကိုတော့ယောဂပိုးရှိသူဖျားနာသူတွေသုံးကြဖို့တိုက်တွန်းထားပါတယ်ခင်ဗျာ
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကပါတီပြောခွင့်ရပုဂ္ဂိုလ်ဖြစ်တူတွေကိုပဲတာဝန်ပေးလိုက်ပါတယ်။အခုလိုပြောခွင့်ရဒူပဲထားလိုက်တာကြောင့်2020ပြည်နှစ်အတွင်းယူကော့ပွဲတွေကျင်းပဖို့ရှိနေချိန်မှာပါတီရဲ့လှုံ့ဆော်ချက်တွေရက်တီချက်မူဝါဒသဘောထားတွေနဲ့ပတ်သက်လို့သိရှိနိုင်ခွင့်နဲ့တင်ပြယူပိုင်ခွင့်ဒေလောက်အထိထိခိုက်သွားနိုင်တယ်လို့ယူဆကြပါတယ်ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးမှာအဓိကခန့်ကဏ္ဍကနေပါဝင်ရမယ်လွတ်လပ်တဲ့သတင်းမီဒီယာရဲ့အခန်းကဏ္ဍကို NLD ပါတီကအလေးမထားတဲ့လုပ်ရက်တစ်ခုအဖြစ်လို့ရမြင်နိုင်ပါလားအခုလာမယ့်စနေနေ့တိုင်းလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာတိုင်းရဲ့ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေနေ့မှာပို့ထားပေးပါကိုဆွေးနွေးခြင်းတာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ဂျူတင်ပေးပို့ထားလို့ရတယ်လို့ VOA Facebook မှာလည်းမှတ်ချက်ပေးထားလို့ရပါတယ်တင်လျော်တဲ့ဆွေးနွေးချက်တွေကိုကောင်းလို့ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က0939932555 ၄ email လိပ်စာက burmese@voanews.com Facebook က VOA Burmese News ဖြစ်ပါတယ်။အဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။ဆာမက်စနေညာတိုင်းရလေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွင်းနိုင်ပါလေရှင်။တောင်းနှစ်နာရီကြာမှာထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေမှာတော့နိုင်ငံတကာသတင်းနဲ့သတင်းလွှာတွေအပြင်ဥအောင်ခင်ရမြမရေးသုံးသက်ချက်ကျမရေးနဲ့တိုင်းရင်သတင်းလွှာအစီအစဉ်တွေကိုနားဆင်ကြရဖို့ရှိပါတယ်ရှင်အခုကြာတာပြင်းနေညပဲထိတ်ညနေပဲထိတ်တန်းရောက်နေတဲ့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင
်အာဖဂန်နစ္စတန်စစ်ပွဲတွင်ဘယ်ဘက်ကမဆိုကျူးလွန်ခဲ့တယ်ဆိုတဲ့စစ်ရာဇဝတ်မှုတွေကိုတရားလိုရှိနေတွေဘက်ကဆက်ပြီးစုံစမ်းနိုင်တယ်လို့နိုင်ငံတကာရာဇဝတ်တရားခွင်ရုံး ICC တရားသူကြီးတွေကဒီကနေ့ဆုံးဖြတ်လိုက်ပါတယ်တော်တော်ကုနေမှာစတင်ခဲ့တဲ့စစ်ပွဲအတွင်းအမေရိကန်တပ်ဖွဲ့တွေအာဖဂန်တပ်ဖွဲ့တွေတာလီဘန်တိုက်ခိုက်ရေးသမားတွေရဲ့စစ်ရာဇဝတ်မှုကျူးလွန်ခဲ့မှုဆိုတာတွေကိုတရားလိုရှိနေဖာတူဘန်ဆိုတာကထဲထဲဝင်စုံစမ်းနိုင်မှုစူးစမ်းနေတာပါဒီလိုစုံစမ်းနိုင်မှုကိစ္စကိုအော်ယိုတို့ကပြီးခဲ့တဲ့နှစ်မှာပိတ်ပင်ခဲ့ပါတယ်တရားစွဲမှုအောင်မြင်ဖို့အတွက်အမှုနိုင်ငံရှိတဲ့ကိစ္စတွေပေါ်မှာပဲအာရုံစိုက်တင်နေဆိုပြီးပိတ်ပင်ခဲ့တာပါ ICC တရားရုံးကိုအမေရိကန်ပြည်ထောင်စုကတော့တရားဝင်အသိမှတ်ပြုမထားပါဘူးတရုတ်သမ္မတရှီကျင်းပင်ကနောက်လာမှသွားဖို့စီစဉ်ထားတဲ့ဂျပန်နိုင်ငံခီးစဉ်ကိုရှေ့ဆိုင်လိုက်ပါတယ်ဒီဥနဲ့ဂျပန်နဲ့နိုင်ငံစလုံးကကိုရိုနာဗိုင်းရပ်စ်အန်ဒရီနိတ်အဆိုင်နေကြတာဖြစ်ပြီးနိုင်ငံပေါင်း85နိုင်ငံထဲမှာလူပေါင်း9000ကျော်ဗိုင်းရပ်စ်ကိုကူးစက်ခံရပြီးပါပြီ။ဗိုင်းရပ်စ်ပိုးစပြီးကူးစက်ပြန့်နှံ့တဲ့တရုတ်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းနောက်ထပ်ကူးစက်သူအရေအတွက်ရော့လာနေပေမဲ့သေဆုံးသူကတော့3000ထဲမှာရှိနေပါပြီ။အမေရိကန်ပြည်တော်စုမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတက်ဖြစ်ရေးအရေးပေါ်အသုံးစရိတ်ဒေါ်လာ 8.3 ဘီလီယံကိုအထက်လွှတ်တော်မှာဒီကနေ့တည်ပြုမယ်လို့မျှော်လင့်ရပါတယ်။အလုပ်တော်မှာဗိုလ်ဒူးလေးကတည်ပြုခဲ့တဲ့အရေးပေါ်အသုံးစရိတ်ဥပဒေကြမ်းကိုအထက်လွှတ်တော်မှာအတည်ပြုပြီးရင်တော့သမ္မတဒေါ်နယ်ထရမ့်လက်မှတ်ရေးထိုးပြဋ္ဌာန်းမယ်လို့ခန့်မှန်းထားပါတယ်။2020ပြည့်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုရှင်ပြိုင်မဲ့သမ္မတရွေးချယ်ပွဲမှာအခုဆိုရင်တော့အဓိကပြိုင်ပွဲနှစ်ယောက်ပဲကြာမှာတော့တယ်။အင်္ဂါနေ့ကကျင်းပတဲ့ Super Tuesday အကြိုရွေးချယ်ပွဲဒီမှာအများစုနိုင်ရခဲ့တဲ့ဒူးသမ္မတအောင်ဂျိုးဘိုက်တန်နဲ့ Super Tuesday မတိုင်ခင်ကအတားရနေခဲ့တဲ့ဗမုပြည်နယ်အထက်လွှတ်တော်မှဘာနီဆန်ဒါစ်တို့နှစ်ဦးပဲအဓိကရှင်ပြိုင်ကြရတာပေါ့ခင်ဗျာ။
ကြာသပတေးနေ့ညနေခင်းထိတ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြသွားတာဖြစ်ပါတယ်။ခုညနေ့အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nick Evanoff ဖြစ်ပါတယ်ရှင်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Intercept 17နဲ့ Mia 73တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOA သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လက်ချက်မြေကြပါစေ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.